စကိုင်းပြည်နယ်ကမိုးစလင်ဒုက္ခသည်ခုနှစ်သိန်းနီးပါးဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့အချိန်ဒီထိရောက်ခဲ့တဲ့စစ်တပ်စစ်စင်ရေးကိုတာဝန်ယူကိုယ်ခွက်ခဲ့သူမြန်မာစစ်ဗိုလ်ချုပ်တယောက်ကိုတန်ခတ်ရေးယူလိုက်တဲ့အကြောင်းကနေဒါနိုင်ငံကတောက်ကြနေမှာကြေညာပါတယ်။အခုကနေဒါကရေးယူတယ်လို့ကြေညာလိုက်တဲ့ဗိုလ်ချုပ်မော်မောင်ဆိုးကိုအမေရိကန်ကလည်းတန်ခတ်ရေးယူတဲ့အကြောင်းပြီးခဲ့တဲ့နှစ်ဒီဇင်ဘာလမှာကြေညာထားတာပါ။မြန်မာနိုင်ငံကရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေအကြမ်းဖက်တပ်ဖြတ်တာတွေကျူးလွန်ပြီးရိုဟင်ဂျာ638,000ကျော်နိုင်ငံကနေထွက်ပြေးသွားရတာမှာဗိုလ်ချုပ်မော်မောင်ဆိုးဟာရေးပါတဲ့ခံကဏ္ဍကနေပါဝင်ခဲ့တယ်လို့ကနေဒါအစိုးရထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လူသားစုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေရိုဟင်ဂျာတွေပေါ်ကျူးလွန်နေတာကိုကနေဒါနိုင်ငံအနေနဲ့မတိကျိုးချုံပြုမနေနိုင်ဘူးလို့ကနေဒါနိုင်ငံသားဝင်ကြီးခရစ်စတီယာဖရီလန်ကပြောပါတယ်။ဒီဆိုးသွမ်းရက်စက်မှုတွေအတွက်တာဝန်ရှိသူတွေသူတို့လှုပ်ထားတဲ့အတိုင်းတာဝန်ခံစေရမယ်လို့လည်းဆိုပါတယ်။အခုတန်ခတ်ရေးယူမှုတွေမှာကနေဒါနိုင်ငံမှာဗိုလ်ချုပ်မော်မောင်ဆိုးရဲ့ပိုင်ဆိုင်မှုတွေရှိတယ်ဆိုရင်ထိန်းချုပ်သွားမှာဖြစ်တယ်လို့သူနဲ့ပတ်သက်ဆက်ဆက်တာကိုပိတ်ပင်ကန့်သတ်တာလည်းပါဝင်ပါတယ်။